ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာမနေ့စနေနေ့ကစစ်သေးတာတွေကတေကန်ကားပုံးခွဲပြီးတဲ့နောက်အစိုးရရှုံးတွေကိုဝင်ရောက်တိုက်ခိုက်တာကြောင့်ဒုတိယဝန်ကြီးတူအပါအဝင်အနည်းဆုံးလူ10ဦးသေဆုံးခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာရသူအရသာ10ဦးလောက်လည်းသေယူပေးခဲ့ရတယ်လို့မိုဂါဒီရှုရဲ့တခုတည်းသောအခမဲ့အရေးပေါ်ဝန်ဆောင်မှုကအနာဘိုင်တွေကပြောပါတယ်။ဝန်ကြီးဌာနနှစ်ခုရှိရာအသောအဝင်းရဲ့ခေတ္တကားမှာအတေကံကားပုံးခွဲသမားကဖောက်ခွဲပြီးတဲ့နောက်တိုက်ခိုက်မှုတွေဆက်ခဲ့လာလို့မျက်မြင်တွေ့သူတွေကပြောပါတယ်။အသောအဝင်းရဲ့အဓိကဂိတ်တစ်ခုကိုကားပုံးဖောက်ခွဲပြီးတဲ့နောက်အစိုးရဝါဒီတွေကတိုက်ခိုက်ရေးရိုင်ဖယ်တွေနဲ့အသောအုံတွေကိုပစ်ခတ်ခဲ့ပြီးလူကြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတယ်လို့တိုက်ခိုက်မှုအတွင်းအသက်ရှင်လူမြောက်လာသူအလို့အကိုင်းရဲ့ပြန်လည်တိဆောက်ရေးဝန်ကြီးဌာနရဲ့ညွှန်ကြားမှုချုပ်အာမက်မိုဟာမက်အီမန်က VOA ဆိုမာလီဌာနကိုပြောပါတယ်။အလုသမားတချို့ကိုတရားခံအဖြစ်ဖမ်းဖို့တိုက်ခိုက်သူတွေကအဆောင်တဲကိုထိုးဖောက်ဝင်ရောက်ခဲ့ကြပြီးလုံခြုံရေးတပ်ဖွဲ့တွေဘက်ကလည်းပစ်ခတ်ခဲ့ကြတယ်ဆိုအီမန်ကပြောပါတယ်။လွတ်တော်မှမိုဟာမက်အဒူလာဟီအာမက်ကတော့ပောက်ကွဲမှုကြောင့်သူ့ကားတောင်လွတ်ဆင်သွားမလို့ဖြစ်ခဲ့ရတဲ့အကြောင်းအစိုးရယူနီဖောင်းတွေဝတ်ထားတဲ့တနတ်သမားအနည်းဆုံး၄ယောက်လောက်ကအဆောင်တဲကိုထိုးဖောက်ဝင်ရောက်လာတဲ့အကြောင်းပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းလဲအေရှာဘတ်စစ်သွေးကြအဖွဲ့ကကြေညာထားပါတယ်။